American သမရ Trump ကသူတက်လာလာခြင်းနေ့မှာဟိုသမရ2 Amendment နဲ့ပေါ့နော်သူထုတ်ပြန်လိုက်တဲ့နေရာမှာလူဝင်မှုကြီးကြေးကိစ္စအကြီးကြေးခြံတွင်မဲ့အစုလိုက်ပြုံလိုက်ပြန်ပို့မယ်ဆိုတဲ့ဟာကကျမတို့ဒီ American မှာရှိတဲ့မြန်မာတွေပေါ်ကြတော့ဘလို့ရိုက်ခတ်မှုတွေရှိမှာရှင
်အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ပြောရမယ်ဆိုလို့ရှိရင်ဒီသမရထုတ်လိုက်တဲ့ဒီကနကနောကအမိတ်ကြောင့်ညာစာ73ခုအဲ့လူမှုကြီးကြေးနဲ့ပတ်သက်တဲ့အမိန့်ကြော်ညာစာ73ခုရှိတယ်။အဲ့73ခုကိုကျွန်တော်ကြည့်တဲ့အခါမှာကျွန်တော်တို့မြန်မာအတိုင်းဝိုင်းနဲ့ညှိနှိုင်လာဆိုလို့ကျွန်တော်၄ခုပဲကျွန်တော်တွေ့တယ်။ပထမဆုံးတစ်ခုကဘာလဲဆိုတော့ Bird Right Citizen လို့ Bird Right Citizen လို့ခေါ်တဲ့ဝင်ဝင်ချင်းရနိုင်တဲ့ကိုကနကနောနိုင်ငံသားဖြစ်နိုင်ခွင့်ကိုနကနောကိစ္စ။နောက်တစ်ခုကတော့ကျွန်တော်တို့မြန်မာနိုင်ငံကနေပြီးတော့ဒီပချမ်းကိုဘယ်လိုပြောရမလဲဒီကနက Green Card နဲ့ဝင်လာမဲ့လူတွေအပြီးလို့ရှိရင်ဒီပချမ်းမှာအမေရိကန်မှာရှိတဲ့မြန်မာတော်အချို့ပေါ့ကနကနောကတမောခုံစင်းတဲ့လူမျိုးနေဆာဖြစ်ကြတဲ့လူမျိုးဒါပေမဲ့အဲ့ဒါကတော့အရန်နေပါတယ်သူတို့ကတော့လည်းစိုးရင်ရတယ်ဒီအဲ့ဒါတော့မှသူတို့လာတာက2023ကနကနောက January 19ရက်မတိုင်မီလာမယ်ဆိုလို့ရှိရင်တော့သူတို့မိသွားတဲ့တိုင်အောင်မှသူတို့ကအဲ့ဒီအတော်အတွင်းမှာလာနိုင်လို့ပြနိုင်မယ်ဆိုလို့ရှိရင်သူတို့ကလွတ်နိုင်တယ်ပြန်လွတ်မယ်ဒါပေမဲ့ပြန်လွတ်မယ်ဆိုတာရော့ဆိုပြန်လွတ်တာမဟုတ်ဘူးခုနကနောက်ကလူတွေနဲ့လာပြီးတော့ကွာရှစ်နေတော့၎င်းဆွေမျိုးသားချင်းတော့၎င်းအဲ့လိုမျိုးညှိပြီးလွတ်မယ်ဆိုရင်လွတ်နိုင်ပါတယ်ခင်ဗ
ျဆရာပြောရဒီ2023 January 19ဆိုတဲ့သတ်မှတ်ချက်ကအဲ့ဒါဘာကြောင့်လဲရှင်အဲ့ဒီနောက်ပိုင်းနဲ့မတိုင်ခင်နဲ့ကိုသတ်မှတ်ထားတာ
ကျွန်တော်တို့အခုဒီ lawyer အဖွဲ့ကနေပြီးတော့ရတဲ့မမှုမှာသူတို့ရဲ့ priority လောက်ထားတဲ့ removal priority လောက်ထားတဲ့ဥစ္စာတွေကနှစ်နှစ်အောက်ကလူတွေကိုလုတ်တာနှစ်နှစ်အောက်ကဆိုတော့ကျွန်တော်တို့သမ္မတ Trump ကတက်လာတာက2025 January 20မှာတက်လာတယ်နှစ်နှစ်မတိုင်ခင်ဆိုတော့ကျွန်တော်2023 January 19ဖြစ်မယ်ဆိုတော့အဲ့ဒါကိုကျွန်တော်ကနေပြောလိုက်တဲ့သဘောပဲဒါပေမဲ့ဒီဥစ္စာကအတိအကျကြီးကို policy လုတ်ထားတာတော့မဟုတ်ဘူး okay အဲ့ဒါ policy လုံးဝမရှိဘူးဒါကျွန်တော်တို့ရှေ့နေရနေပြီးတော့သူတို့ရေးထားတာကိုအတုံးတက်ပြီးတော့ကျွန်တော်တို့ကနေပြီးတော့အဲ့လိုမျိုးယူဆလာတာ
။ခုဒီဆရာနာသိမ့်ပြီးတော့ဗောနော်ဆရာနာသိမ့်ပြီးတော့2021မှာဆရာနာသိမ့်ပြီးတဲ့နောက်ပိုင်းမှာထွက်လာတဲ့ဟိုမြန်မာတွေအမျိုးမျိုးပေါ့အထူးသဖြင့်ဒီចောင်းသူចောင်းသားတွေတက်ကတူတက်ဖို့တက်လာမဲ့ចောင်းသူចောင်းသားတွေမှာသူတို့ရဲ့အခြေအနေရဥမာအခုဆိုရင်တက်တန်းအရင်တော့ကဒီဘိုင်ဒန်ဆိုရလက်ထက်တွန်းကတော့သူတို့မှာဒီယာယီထတ်တိုးခွင့်ဆိုတာမျိုးချပေးထားတယ်မြန်မာနိုင်ငံပါဝင်သူတို့သတ်မှတ်ထားတဲ့နိုင်ငံတချို့ကိုလေဥပမာအဲ့လိုမျိုးတက်တန်းဗီဇာတက်တန်းကုန်သွားတယ်ဟိုတစ်ဖက်မှာလည်းအဆိုင်လန်ကလည်းဘာမှဟိုရှောက်မရှောက်ထားသေးတဲ့သဘောမျိုးတွေလည်းရှိကျင်နေရှိမှာပေါ့ဒီလိုဟိုမျိုးရှိနေတဲ့အဲ့လိုပေါ့မြန်မာတွေအတွက်ကြတော့မြန်မာနိုင်ငံသားတွေကကြတော့ဘယ်လိုဖြစ်နိုင်မလဲရှင
်အခုကနကကျွန်တော်ပြောသလိုပဲသူတို့အဓိက protest လောက်တာကသူတို့အဓိကထားတာကဘလူးလူတွေဆိုတော့ဒီနိုင်ငံကိုရောက်လာတာနှစ်နှစ်အတွင်းမှာရောက်လာတယ်လူအဲ January 2023နောက်ပိုင်းမှာရောက်လာတဲ့သူကနည်းနည်းလေးစိုးရင်ရမယ်2023 January 19မတန်ခဲရောက်လာတဲ့လူကတော့ဆွဲသွားရင်ဆွဲသွားနိုင်တယ်ဒါပေမဲ့သူတို့ကနေပြီးတော့ရောက်လာတာဒီချိန်တိုင်းရောက်လာပါတယ်လို့ပြနိုင်လို့ချင်းပြန်လွတ်ဖို့အလားအလာအများကြီးများတယ်ပြဿနာဘာဖြစ်လဲဆိုတော့ဒီဥစ္စာကကျွန်တော်တို့ရှင်းနေအဖွဲကနေပြီးတော့သူတို့ရဲ့ဒီ policy ကိုဖတ်ကြည့်ပြီးတော့interpret ကနကနောကဆက်စစ်တဲ့သဘောမျိုးပဲအဲ့လိုမျိုးဖြစ်သေးသလားဆိုတော့ကျွန်တော်မသိသေးဘူးဒီကောင်ကအခုမှဖြစ်လာတာဆိုတော့ဖြစ်လာတော့မှမူတည်ပြီးတော့ကျွန်တော်တို့ရှင်းနေအဖွဲကနေပြီးတော့ကနကနောဆက်စစ်ပြီးတော့ပေါ်ပြတာကိုဆက်ပြောလို့ရတာပေါ့လောလောဆယ်တော့ကျွန်တော်အဲ့လိုပဲပြောလို့ရတာတော့
ဒီဒုက္ခတဲ့ဖြစ်ပေါ့နော်တရားဝင်ရောက်လာတဲ့သူတွေပုံစံကတော့တမျိုးပေါ့နော်ဒါပေမဲ့အခုဟိုဟာပေါ့ passport တွေနဲ့လာကြတယ်ဒီ visit ပဲဖြစ်ဖြစ်တခြား business တွေနဲ့ဖြစ်ဖြစ်ပေါ့နော်သူတို့မပြန်ဘဲနဲ့တခါဒီမှာနေခွင့်ရအောင် asylum လျှောက်ကြတယ်သူတို့မှာ A number တွေရှိတယ်အထူးသဖြင့်ဟိုနှစ်ပေါင်းများစွာကြာနေတဲ့သူတွေပေါ့နော်သူတို့မှာ A number တွေလည်းရှိထားတယ် work permit တွေလည်းရှိထားတယ် driver license လည်းရှိထားတယ်ဒါပေမဲ့အဲဒီလိုအခုလို Trump ရဲ့လူဝင်မှုကြီးကြပ်ရေးဒီအမိတ်အရဆိုလို့ရှိရင်ဒီလိုလူမျိုးတွေရောဟိုသူတို့တရားမဝင်လာရောက်နေထိုင်သူဖြစ်သတ်မှတ်မလားသူတို့ကကြတော့ဘလို့ပုံစံမျိုးဖြစ်မလဲရှင
်ကျွန်တော်ရဲ့အတွေ့အကြုံကျွန်တော်သိသလောက်ကျွန်တော်ဖတ်သလောက်ဒီအခုနောက်ပိုင်းထုတ်လာတဲ့ကျွန်တော်သမ္မတ ရမင်ကွန်းရကျွန်တော်တို့ဒီဥပဒေပညာရှင်ကနေပြီးတော့အသုံးထားတဲ့အချက်ကိုကျွန်တော်ပြောရမယ်ဆိုလို့ရှိရင်အဲ့လိုမျိုးလင်းနဲ့စီးလာပြီးတော့ဗီဇာနဲ့ရှိတဲ့လူကတိတ်ပြီးတော့စိုးရင်စရာတော့မရှိဘူးလို့ကျွန်တော်ယုံကြည်ပါတယ်အထူးသဖြင့်ခုနကတော့ငါတယောက်လာပြီးတော့ခလုံးခွင့်လျှောက်လိုက်လို့ရှိရင်သူတို့ A နံပါတ်ဆိုထွက်လာမယ်အဲ့ဒီ A နံပါတ်ထွက်လာရင်သူ့အတွက်ကသူတို့ A နံပါတ်ထွက်ရတဲ့အကြောင်းရင်းကလည်းထွက်နိုင်တဲ့အကြောင်းရင်းကတစ်ခုပါလဲဆိုတော့နိုင်ငံရေးခလုံးလျှောက်လို့ပဲနိုင်ငံရေးခလုံးလျှောက်တယ်ဆိုတာကကျွန်တော်တို့ကိုယ့်ပြည်ကိုယ့်ရွာကိုပြန်လို့ရှိရင်ကြောက်လို့ခုနကတော့ငါကိုလျှောက်လိုက်လာအဲ့တော့အဲ့လိုမျိုးလျှောက်လို့ရှိရင်ကျွန်တော်တို့အမေရိကန်နိုင်ငံကဒီကျွန်တော်တို့ဒီအစံလယ်နဲ့ပတ်သက်ပြီးတော့ hate convention ခုနကတော့အဲ့မှာဒီ secretary လက်မှတ်ထိုးရတဲ့အတွက်ကြောင့်မလို့ဒီအစံလယ်လျှောက်ထားတဲ့လူတွေပြန်ပြုတ်မှာတော့မဟုတ်ဘူးတခုပဲရှိတာကအခု Trump သမ္မတ Trump ကနေပြီးတော့အစံလယ်လျှောက်တာတွေကိုပိတ်လိုက်မယ်လို့ပြောတာကမြန်မာအတိုင်းဝိုင်းထဲမှာလူတွေကကြောက်ကြတာဘာကြောင့်လဲဆိုတော့သူ Trump ပြောတဲ့ဥစ္စာကကျွန်တော်နေဆန့်နေပြီးတော့လာတဲ့လူတွေအဲ့နေဆန့်လာတဲ့လူတော်များများကသူတို့မှာ CPP 1 app ဆိုရှိတယ်အဲ့ဒီ app ကနေပြီးတော့ appointment ယူလို့ရတယ်အဲ့ဒီကနေပြီးတော့ကျွန်တော်တို့ assignment ဖြေကြတယ်ဆိုတော့အဲ့ဒါကိုသူတို့ကနှိပ်ကွက်တဲ့သဘောပဲမိုင်းချင်းပြောသလိုပေါ့ကနကနောင်းကဒီလေရင်နဲ့စီလာတဲ့ခါ visa ရှိတယ် visa ရှိလို့ assignment လျှောက်ကြမယ်သူက assignment လျှောက်လို့ချင်သူတို့အောင်ဖို့အောင်ပြီးသွားတာတောင်မှ FBI နဲ့ CIA ကသူတို့ရဲ့နောက်ကြောင်းကိုစစ်တယ်စစ်လို့ပြီးတော့မှအားလုံးအဆင်ပြေတော့မှသူကပေးကြတာခုနကနေဆလာတော့အဲ့လိုမဟုတ်တော့ပြန်အောင်ဒါကြောင့်မလို့နေဆလာတဲ့ဟာကိုတခါတည်းပိတ်ပင်လိုက်တဲ့သဘောပဲ
အခုတချို့ list ပေါ့နော်ကျမတို့ဟိုရရှိတဲ့ဟာချက်လက်တွေရဆိုလို့ရှိရင်ဒီ American နိုင်ငံကနေပြန်ပြီးတော့ပို့မဲ့လူတွေရဲ့စီးရင်ပေါ့နော်သက်ဆိုင်ရာနိုင်ငံတွေကိုပြန်ပို့မယ်ဆိုရယ်စီးရင်မှာမြန်မာနိုင်ငံသားတချို့လည်းပါတယ်လို့သိရတယ်ဆိုတော့တချို့နာမည်တွေလည်းအယောက်60နီးပါးဆိုတာမျိုးပေါ့နော်ဒါမျိုးသတင်းတွေလည်းထွက်နေတော့ဆရာတို့အဲ့လိုလူဝေမှုကြီးကြပ်ရေးနဲ့ပတ်သက်တဲ့ဟိုကျွမ်းကျင်တဲ့ဟိုရှင်းနေတွေအနေနဲ့ကြတော့ဒီမြန်မာနိုင်ငံပြန်ပို့မယ့်ဒီနိုင်ငံသားတွေမြန်မာနိုင်ငံသားတွေရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဘယ်လိုသိရလဲရှင်
ကျွန်တော်ရဲ့အတွေ့အကြုံဥပဒေအမြင်ကနေပြောမယ်ဆိုလို့ရှိရင်အဲ့ဒီလိုစီးရင်ထဲမှာပါတဲ့လူတွေကနောက်ဆုံးကနကနကယူကန်ဝင်ပြီးရှုံသွားပြီးတော့ဘာမှမလုပ်တဲ့လူပဲလို့ကျွန်တော်ယုံကြည်တယ်ဒါကျွန်တော်ဥပဒေအမြင်နဲ့ပြောတာကနကနကကျွန်တော်ရဲ့အတွေ့အကြုံနဲ့ကျွန်တော်ပြောတာကနကနကနောက်တစ်ခုကဘာရှိသေးလဲဆိုတော့ကျွန်တော်တို့ဒီငโกတော့ဆိုလို့ရှိရင်ခလုံးဝင်းလျှောက်တဲ့အခါမှာလုံးဝအဆင်ပြေတဲ့အခါကျသူတို့မှာပေးထားတဲ့ဘယ်လိုပြောမလဲ relief လို့ရှိသေးတယ်အဆိုင်လည်းမရတာတောင်မှ withholding ရှိတယ် catch ရောရှိတယ်အဲ့လိုမျိုးရတဲ့လူတွေကခုနကတော့ငါစိုးရင်စရာတော့မလိုဘူးတကယ်လို့သူတို့ကိုခေါ်မယ်ခေါ်ပိုင်ခွင့်လည်းမရှိဘူးခေါ်လို့လည်းမရဘူးဆိုတော့သူတို့ကိုတတ်တာခွင့် release ဆိုတာပေးထားရတယ်သူတို့ကဘာမှစိုးရင်စရာမရှိဘူးအဲတကယ်တမ်းစိုးရင်မှာခုနကကျွန်တော်ပြောတဲ့ပြည်နံပေးထားပြီးတော့အယူခံလဲဝင်ဘူးဒီတိုင်းမနေလူတွေဆိုရင်ရမယ်။ခုနကနှောင်းကနောက်တစ်ခုကဒီရစွန်ကျူးလွန်လူတွေဆိုရင်ရမယ်။ကြံတဲ့လူတွေကတော့ကျွန်တော်သိတော့မဆိုးမရဘူးယူဆရတယ်။ခုနအဲ့လိုခုနကနှောင်းကမအင်ဂျင်မပြောတဲ့ခုနကနှောင်းကဒီ60ဆိုတာတော့ကျွန်တော်ရဲ့ခုနကကျွန်တော်ပြောသလိုပဲကျွန်တော်ရဲ့အတွေ့အကြုံကျွန်တော်ရဲ့ဥပဒေအမြင်နဲ့ပြောရမယ်ဆိုလို့ရှိရင်တော့အဲ့ဒီလူတွေဖြစ်ဝလာများပါတယ်ခင်ဗျ။
အဲ့တော့အခုဒီအစုလိုက်ပြုံလိုက်ပေါ့နော်ပြည်နှင်တန်ပေးတယ်ဆိုတဲ့အခြေအနေအောက်မှာဆိုလို့ရှိရင်ဥပမာနယူးယောက်မှာဆိုလို့ရှိရင်ဒါဒီလက်တင်အမေရိကနိုင်ငံကလာတဲ့သူတွေအများစုအလုပ်လုပ်တဲ့နေရာတွေအများစုသွားလာနေရတဲ့ဆိုအခုဆိုတိတ်ဆိတ်နေတယ်ဆိုတာမျိုးပေါ့နော်အဲ့ဒီမှာရှိတဲ့မျက်မြင်သက်သေတွေပေါ့နော်ဟိုဒေသခံတွေမြန်မာတွေကလည်းဟိုပြောပြကြတာရှိရဲဆိုတော့အခုနယူးယောက်လိုနေရာမျိုးမှာဥပမာမြန်မာအများစုအလုပ်လုပ်တဲ့နေရာတွေဒီမှာရောဒီလိုစိုးရိမ်ရမှုအနေထားပေါ့နော်ဒီရဲတွေဝင်လာဖမ်းတဲ့ဖမ်းမယ်ဆိုတဲ့စိုးရိမ်ရတဲ့အနေထားမျိုးရောရှိလာနိုင်မလားရှင်
ว่าတကယ်လို့ကိုလုတ်တဲ့အလုပ်ပါဟိုတင်တရင်ထွက်နေတယ်ကွန်တန်ကနှောင်က unauthorized employee တွေများတယ်လို့နာမည်ထွက်မယ်ဆိုလို့ရှိရင်တော့ဝင်စည်းနိုင်တဲ့အလားအလာရှိတယ်အဲကျွန်တော်ရဲ့လူတွေကိုအများအားကျွန်တော်သတိပေးတာကကွန်တန်ကနှောင်ကဒီတွားတဲ့နေရာကိုကိုသတိထားရမယ်တွားတဲ့အချိန်ကိုသတိထားရမယ်အဲ့ဒီတွားတဲ့အချိန်တွေကိုသတိမထားမိဘူးတွားတဲ့နေရာကိုသတိမထားမိလို့ကျွန်တော်တို့ကန်ဒီပိုင်ချော်သွားလို့ကန်ဒီပိုင်နှိမ့်သွားလို့ရှိရင်တော့ပါသွားနိုင်တဲ့အလားအလာရှိတယ်ကိုယ်မှာဘာမှမရှိလို့ရှိရင်โอเคကျွန်တော်ပြောသလိုပဲအဲ့လိုအလားမရှိပါသွားမယ်ပါသွားတာတောင်မှတကယ်လို့ခုနကျွန်တော်ပြောသလို ဒီလိုရောက်လာတာကဇန်နဝါရီလ19ရက်2023မတန်ကြီးကရောက်လာတယ်လို့ဖြစ်မှာဆိုလို့ရှိရင်ပါသွားပေမဲ့သူတို့ရှင်းပြပြီးတော့ခုနကနုံကစားစမ်းထောက်ထားတယ်ပြလို့မှာဆိုလို့ရှိရင်လွတ်နိုင်တယ်အလားအလာရှိတယ်ဒါပေမဲ့ကျွန်တော်ပြောလို့အားဒါကြတော့ညနော်အထဲထဲဝင်သွားတယ်အထဲထဲဝင်သွားတယ်ဒဏ်ခံမယ်ဒါပေမဲ့ကျွန်တော်ပြောသလိုပေါ့နည်းနည်းလေး complicated ဖြစ်သွားတာပါဒီဥစ္စာ
ပုံမှန်အရဆိုရင်ဒီ American ပြည်ထောင်စုရဲ့ဒီလူဝင်မှုကြီးကြပ်ရေးဥပဒေမှာလေဒီမိသားစုတွေပြန်စုံတွေ့စုံစည်းရေးကိုပဲဦးစားပေးတယ်ပေါ့နော်။ဥမာဟိုတာသမီးကမိဘကိုခေါ်တာမိဘကတာသမီးခေါ်တာမျိုးတွေကိုဒီဗီဇာလျှောက်တဲ့နေရာမှာဦးစားပေးလေတော့ရှိပါတယ်။အခုဒီသမရထရန့်ရဲ့ဒီလူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်တဲ့အထူးအမိန့်အာဏာရအာဏာအရဆိုရင်သူတက်တန်း၄နှစ်တာကာလအတွင်းမှာဟုတ်သူတပင်ဒီမှာရှိတဲ့မြန်မာမိသားစုတွေမြန်မာတွေအတွက်ပေါ့သူတို့မိသားစုနဲ့ပြန်လည်စုံစည်းရေးဆိုတဲ့အခွင့်အလမ်းနေရာကိုဘယ်လိုဖြစ်လာနိုင်မလဲရှင်
အဲ့ဒါကိုအဲ့ကျွန်တော်ဘာကိုသွားပြီးတော့မြင်လိုက်တယ်ဆိုတော့2016စက္ကွန်မှာထရမ့်တက်လာပြီးတော့ကျွန်တော်တို့ vetting strict vetting ဆိုတာကျွန်တော်တို့နောက်ကျောင်းကိုတေးသေးချာချာစစ်တာမျိုးလုပ်တာအဲ့လိုလုပ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဒီ immigrant process immigrant visa processing ကတော်တော်နှေးသွားတယ်အဲ့တော့မြန်မာနိုင်ငံလေကျွန်တော်တိတက်လောက်ကတော့ပါမယ်လို့ယူဆပါတယ်။ဘာလို့ဆိုမြန်မာနိုင်ငံကလည်းအများကြီးပဲအမိန့်ကလာတဲ့လူအများကြီးရှိကြပါတယ်။အထူးသဖြင့်ကျွန်တော်တို့ကနကနုံကကနကနုံကဟိုအဖေအမေကနကနုံကဟိုတက်ကြီးရွယ်ဟိုတွေပြီးလို့ရှိရင် retire ဖြစ်တဲ့လူတွေအဲ့လိုမျိုးခေါ်လို့ရှိရင်တော့နည်းနည်းကြာဖို့အလားအလာရှိတယ်။ဘာလို့ဆိုတော့ဒါကကျွန်တော်ရဲ့အတွေ့အကြုံပြောတာနော်။ဒါပေမဲ့အဲ့လို blue line မကျွန်တော်မပြောတတ်ဘူး။ကျွန်တော်ပထမဆုံးTrump first time မှာတော့ငါဖြစ်ခဲ့တဲ့ဥစ္စာကိုအခြေခံကျွန်တော်ပြောတာ first time မှာတော့လူငယ်တွေဘာတွေကိုသူတလောက်မဟုတ်ဘူးပြင်တတ်တယ်တလောက်မဟုတ်ဘူးငွေကြေးရှိတာတလောက်မဟုတ်ဘူးအဲ့လိုအသက်ကြီးရွယ်ကိုနည်းနည်းကြီးလာပြီဆိုလို့ရှိရင်သူတို့အနေနဲ့ခုနပို့ပြီးတော့စစ်တယ်ပေါ့ okay စစ်တယ်စစ်တဲ့ခါကျတော့ကြာတာလည်းရှိတာပေါ့ဒါပေမဲ့ I ကျွန်တော်အတိအကျပြောလို့မရပါဘူးခင်ဗျဒါကကျွန်တော်ပထမဆုံးသူပထမချမ်းတော့ဟိုအခြေခံကျွန်တော်ပြောပြတာပါလောလောဆယ်အတားအဟောထုတ်ထားတာပဲရှိတယ်ဘလို့ account performance ဆိုကျွန်တော်မသိပါဘူး